ရန်ကုန်အင်းစင်ထောင်ထဲကိုအမှုစစ်ဆေးရေးကိစ္စနဲ့တွားတဲ့ရဲအချုပ်ကားတစ်စီးအောင်မှာအဝေးဒိန်းဖောက်ခွဲပစ္စည်းတစ်ခုတွေ့ခဲ့တဲ့အတွက်ထောင်ဝင်းထဲမှာဒီနေ့ဘုံလန့်ခဲ့တယ်လို့အဲ့ဒီအချိန်ကအင်းစင်ထောင်မှာရောက်နေတဲ့ရှေ့နေတွေကပြောပါတယ်အခုလိုဖောက်ခွဲပစ္စည်းတွေတွေ့တဲ့အတွက်ထောင်တွင်းလုံခြုံရေးကိုလည်းအရင်ကတည်းကပိုပြီးတင်းကျပ်ထားပါတယ်ရန်ကုန်ကလာတဲ့ဒီကြောင်းအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါခင်ဗျာ
ဒီကနေ့ဇန်နဝါရီလ20ရက်မနေ့17နာရီလောက်ကရန်ကုန်အင်းစင်အချင်းထောင်ထဲကိုအချင်းသာရုံတို့ဖို့ရောက်လာတဲ့မင်္ဂလာတောင်ညွန့်နယ်ရဲစခန်းအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေ့ရှိခဲ့တာပါမင်္ဂလာတောင်ညွန့်ရဲတပ်ဖွဲ့ဝင်တွေကြီးပါလာတဲ့အချုပ်ကားအင်းစင်ထောင်ဝန်းနဲ့ရောက်တဲ့အချိန်စစ်ဆေးတော့မှတွေ့ခဲ့တာဖြစ်တယ်လို့အင်းစင်ချင်းထောင်ထဲကအထူးတရားရုံးတွေမှာအမှုလိုက်ပေးနေတဲ့ရှင်နေတူက VOE ကိုပြောပါတယ
်အဲသူကမင်္ဂလာတောင်ညွန့်ရဲ့အချုပ်ကားနေလို့မှပါလာတာတဲ့ကျန်ကုန်ကြီးထဲမှာထည့်ထားတာတဲ့။အုံကြီးတဲ့လူပုံတယ်လေးလုထားတာတဲ့။ကျန်ငါတဲ့အထည်ထဲမှာမျိုးစစ်ကတစ်ခေါက်လောက်ရှိတယ်တဲ့။ကြီးဘာလဲခုံးနဲ့ဆက်သွယ်ထားတာတဲ့။အရှင်းတော်အုံဝင်ကမှသူတို့ကဟိုမရှိဘူးလေတိလား။ထည့်တဲ့အုံဝင်ပေါ့နော်။ဒီကတည်းကအုံဝင်တောင်မှတွေ့တာဆိုတော့အဲတရားရုံးထဲမှာတော့နည်းနည်းရေးလို့တဲတော့ဖြစ်သွားတာပေါ့။ဒီပုံးတဲချင်းပေါ့မလဲ။မျိုးစစ်တော့ဆက်သွားတာပေါ့
။မိမဖော်လို့တဲ့နောက်ထပ်ရှိနေသူကလည်းအဲ့ဒီအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းကနှစ်ခုပါလာခဲ့တာဖြစ်တယ်လို့ VOE ကပြောပါတယ်အချုပ်ကားရဲ့အောက်မှာတန်လိုက်နဲ့ကတ်ချိတ်ထားတဲ့အဝေးထင်းဖောက်ခွဲပစ္စည်းတစ်ခုကိုတွေ့လို့ရဲတွေကလမ်းမှာဖယ်ရှားခဲ့တယ်လို့စုံစမ်းသိရှိရကြောင်းပြောပါတယ်နောက်ထပ်ဘုံတလုံးကတော့အင်းစင်ထောင်ဝန်ရဲ့ယောက်မှကားကိုအသေးချာပြန်စစ်ဆေးရင်းထပ်တွေ့တာလို့သူကပြောပါတယ်အခုလိုအင်းစင်ထောင်ဝန်ရဲ့မှာဘုံလန်ငယ်လို့ဒီနေ့မနေ့အစောပိုင်းမှာရုံထုံးရမယ့်အမှုတွေအားလုံးကိုနေခင်းပိုင်းမှာပဲစစ်ဆေးနိုင်ခဲ့ပါတယ်
ဒီလိုမျိုးကတော့အမှုစစ်တာနောက်ကျသွားတာပေါ့ကျမတို့ဒီအချုပ်တွေထုတ်ဖို့ကအချုပ်တွေကဆိုမလဲစစ်တာတွေအကုန်လုံးကတန်းစီပြီးတော့အထက်ထဲမှာလာထုတ်ဖို့စောင့်နေတာအခုနေ့နေ့တနားကြီးဆွဲနီးသွားတော့မှတနားကြီးကြော်ပေါ့နော်တနားကြီးဆွဲတော့မှဒီအချုပ်တွေရောက်လာတာအပြင်တရားရုံးတွေကိုရောက်လာတော့အမှုကတော့ဆက်စစ်စရာရှိတာတော့ဆက်စစ်နေတာပေါ့
အင်းစင်ထောင်တွင်းမှာလည်းလူညုံရေးတင်းကျပ်လိုက်တယ်လို့ရှေ့နေတွေကပြောပါတယ်ဒီလိုလူညုံရေးစိုးရင်ရတဲ့အခြေအနေတိအင်းစင်ထောင်ထဲမှာဖြစ်ခဲ့တာဟာဖြစ်တော့ဖြစ်ခဲ့ကိစ္စလို့ရှိနေတဲ့ချို့ကပြောပါတယ်အင်းစင်အချင်းထောင်ထောင်ပိုင်းရုံးခန်းကို VOE ကဆက်သွယ်တဲ့အခါမှာတော့နေပြည်တော်အချင်းဦးစီးဌာနကသာဆက်သွယ်ပေးဖို့တုံ့ပြန်ဖြေကြားခဲ့ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမှုအပေါ်ဆန့်ကျင်လှုပ်ရှားမှုတွေရန်ကုန်အပါအဝင်မြို့တော်တော်များများမှာရှိနေတယ်လို့အသေးစားပေါက်ကွဲမှုတွေလည်းမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ